ဝန်ပြည်နယ်ကြိုက်ထိုမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကြောက်တန်းလေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလွတ်မြောက်ရေးတပ် KNL တို့ကြားအင်္ဂါနေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီရဲ့တပ်မ44ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံရွာသား9ဦးသေဆုံးသွားခဲ့ပါတယ်။ VOA သတင်းတော့မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ်နော်
။မော်ပီနယ်ကြိုက်ထုံမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကျောက်တန်းလေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဇူလိုင်လ23ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးချိန်မနက်ပိုင်းမှာပဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကျောက်တန်းလေးကျေးရွာတဲကိုကြပြီးဒေသခံရွာသားတွေ9ဦးသေဆုံးပြီးနောက်ထပ်9ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ်
။မနေ့ပိုင်းမှာ9နာရီနဲ့30နဲ့7မိနစ်လောက်မှာနော်ဒီကျောက်တန်းကျေးရွာပေါ့ကျောက်တန်းလေးရွာဒီမှာအထူးတိုက်ပွဲအနေငယ်ဖြစ်ခဲ့တယ်ပေါ့မှာရယ်။အဲ့ဒီအနေငယ်ဖြစ်ခဲ့တဲ့အခါကျတော့ရောင်းမိသားတွေနဲ့ကျွန်တော်တို့ဖန်ဖြစ်တာပေါ့မှာရယ်။ဒီတမန်နေတဲ့နေရာနေတော့ရောင်းမိသားတွေနဲ့လမ်းဖြစ်တာအဲ့ဒီတိုက်ပွဲဖြစ်ပါတဲ့အတွက်ဖန်ဖြစ်တာပေါ့မှာရယ်။ဒီတော့စင်ကာပူရွာကိုကြားတယ်မှာရယ်။ဒီမှာတိုက်ပွဲဖြစ်နေပေါ့။ပိန်ချေရက်ပဲစင်ကာပူရွာကိုကြားတယ်မှာဟုတ်ကဲ့မှာဟုတ်။အဲ့မှာကြားပြီးတော့အားလုံးအရက်သားတွေတည်ကြတယ်ပေါ့။အမှအားလုံး9ယောက်တည်တယ်မှာဟုတ်။တည်ရတဲ့လူကလည်း9ယောက်ဒီဆောင်ရလည်းကြောက်ပဲ
တည်ဆုံးသူတွေကတော့ကြောက်တန်းလေးကျေးရွာသားတွေအပါအဝင်တက်ကယ်ကုန်းကုန်းပူစားတဲ့ရွာသားတွေလည်းပါဝင်ပြီးလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်မှုတွေကြောင့်အနီးအနားကအင်းကပိုကန်းနီပိန်နယ်ကုန်းစားတဲ့ကျေးရွာသားတွေလည်းခပ်ပြေးနေရပါတယ်အဲ့ဒီဒေသဟာကရင်မျိုးသားလူမျိုးရေးတက်တပ်မဟာဖြစ်ထိတ်ထုံနေမိတွေထဲမှာရှိပြီးတိုက်ပွဲတွေမကြာခဏဖြစ်နေတာကြောင့်ဒေသခံတွေဟာအမဲလိုလိုအိုးအိမ်ဆုံးခွာပြီးခပ်ပြေးနေကြရပါတယ်စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်တိုင်းမှာအရသာပြည်သူတွေကိုပြစ်မှတ်ထားပြီးပြစ်ခတ်ခဲ့တယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်